ရောက်ကိုရီးယားမှာတော့ကိုဗစ်ကူးစက်မှုပေါက်ကွဲထွက်လာတာကိုကိုနီကိုအန်နဲ့ထိန်းချုပ်ဖို့ကြိုးပမ်းနေပါတယ်။အရင်ကိုဗစ် -19 ဖြစ်ခဲ့တာမတွေ့ခဲ့တဲ့မြောက်ကိုရီးယားမှာပြီးခဲ့တဲ့လ AP လကုန်ပိုင်းတည်းကကိုဗစ်မျိုးကွဲပြင်အိုမီကွန်စတင်တာတွေ့ခဲ့ပြီးအခုတော့အနည်းဆုံးလူပေါင်း 1.8 သန်းကျော်အထိကိုဖြန်းနာနေချိန်မှာစစ်တပ်ကအရေးပေါ်ဆေးဖြန့်ဖြူးပေးနေပါတယ်။ဒါပေမဲ့ကိုဗစ်ဆေးဆစ်မှုကြဲကြဲပြန့်ပြန့်မလုံနိုင်သေးတဲ့မြောက်ကိုရီးယားမှာလက်ရှိအဖျားရှိသူတွေကိုကိုဗစ်သံသယရှိသူဖြစ်သတ်မှတ်ထားရပါတယ်။နိုင်ငံတူရေ26တန်းဝန်းကျင်ကိုလည်းအခုထိကိုဗစ်ကာကွယ်ဆေးမထိုးရသေးပါဘူး။ဒီနေ့မှလည်းနောက်ထပ်ဖြန့်နာသူပေါင်း 2,300 ကျော်ရှိခဲ့တယ်လို့နိုင်ငံပိုင် KCNA သတင်းဌာနကနိုင်ငံအရေးပေါ်ကူးစက်ရောဂါကာကွယ်ဆေးချုပ်ရေးဌာနကိုကူကာထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားမှာအိုမီကွန်မျိုးကွဲစစ်ဖြစ် BA.2 ကြောင့်ပထမဆုံးတင်ဆုံးခဲ့တဲ့သူရှိခဲ့တာကိုပြီးခဲ့တဲ့ပတ်သောကြာမေး23ရက်နေ့ကစတင်ကျူးခဲ့ပါတယ်။ဒီနေ့မှလည်းနောက်ထပ်တင်ဆုံးသူ6ဦးရှိကြောင်းကြေညာခဲ့တာမို့တင်ဆုံးသူပေါင်း62ဦးရှိလာနေပါတယ်ခင်ဗျာ။